မြန်မာနိုင်ငံမှာဒါဇင်ပေါင်းများစွာဖမ်းဆီးခံထားရတဲ့သတင်းတောက်တွေကိုလွှတ်ပေးဖို့နဲ့နိုင်ငံတွင်းသတင်းမီဒီယာလွတ်လပ်ခွင့်အပေါ်ကန့်သက်ချက်တွေကိုပယ်ဖျက်ဖို့အမေရိကန်ပြည်ထောင်စုကဝါရင့်သတင်းစာနယ်ဇင်းအဖွဲ့ခေါင်းဆောင်တွေကစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ Washington DC အခြေစိုက်နာမည်ကြီးသတင်းစာနယ်ဇင်းအဖွဲ့တွေဖြစ်တဲ့ National Press Club NPC နဲ့ National Press Club သတင်းစာနယ်ဇင်း Institute တို့ရဲ့ခေါင်းဆောင်တွေကနေဗုဒ္ဓဖူးနေ့ကပူးတွဲထုတ်ပြန်တဲ့ကြေညာချက်မှာဖက်စီခံထားရတဲ့မြန်မာသတင်းသမားတွေနဲ့ပတ်သက်လို့ဖော်ပြထားတာဖြစ်ပါတယ်။လွတ်လပ်တဲ့လေလာသူတွေရဲ့အဆိုအရစစ်ကောင်စီထိမ့်သိမ်းထားတဲ့သတင်းတောက်စုစုပေါင်းအနည်းဆုံး40ဦးမကရှိနေကြောင်းဖော်ပြထားပါတယ်။ဒါအပြင်သတင်းယူတဲ့နေရာမှာလည်းအမျိုးမျိုးကန့်သက်ချက်တွေကိုစစ်ကောင်စီကချမှတ်ထားတဲ့အပြင်ရုပ်သံလိုင်းအတွက်ဂျိုးဒုစလောင်းတွေကိုပိတ်ပင်တာအင်တာနက်တွေဖြတ်တောက်တာစင်စာကန့်သက်မှုတွေအပြင်ဥပဒေအရချိန်ချောက်မှုတွေကိုပါစစ်ကောင်စီကပြုလုပ်ကြောင်းအဲ့ဒီထုတ်ပြန်ချက်မှာရေးသားထားပါတယ်။ဒါ့အပြင်အမေရိကန်သတင်းစာနယ်ဇင်းခေါင်းဆောင်တွေရဲ့ထုတ်ပြန်ချက်မှာထိုင်းနိုင်ငံမှာတရားမဝင်နေထိုင်မှုနဲ့ဖမ်းဆီးခံထားရတဲ့ Democratic မြမအတန်း DPP သတင်းတောက်တွေကိုချက်ချင်းလွှတ်ပေးပြီးသူတို့ကိုလက်ခံခိုလုံခွင့်ပေးခြင်းအပြင်ထိုင်းဆိုရအနေနဲ့သတင်းလွတ်လပ်ခွင့်ကိုထောက်ခံကြောင်းပြသဖို့လည်းတောင်းဆိုထားပါတယ်။ဒီတော့တွင်ပြင်သစ်အခြေစိုက် RSF နယ်စည်းမခြားသတင်းတောက်များအဖွဲ့ကလည်းထိုင်းနိုင်ငံမှာဖမ်းဆီးခံထားရတဲ့မြမသတင်းသမားတွေနဲ့တက်ကြွလှုပ်ရှားသူတွေကိုမြမဘက်ကိုပြန်မပို့ရေးထိုင်းဝန်ကြီးချုပ်ပရာရွတ်ချန်ဝူချာအနေနဲ့ဆောင်ရွက်ပေးဖို့တောင်းဆိုထားတယ်လို့ကုလသမဂ္ဂအနေနဲ့ကြားဝင်ဆောင်ရွက်ဖို့သက်ဆိုင်ရာကုလအထူးကိုယ်စားလှယ်၃ဦးကိုလည်း RSF ကတိုက်တွန်းထားပါတယ်ရှင်။